င်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ5ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီအစီအစဉ်ကိုလိုင်းတိုမီတာ1925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒုတိယအကြိမ်နိုင်ငံတော်အခြေပြမင်ကွန်းဒီကနေ့ပြောကြားမှာဖြစ်ပါတယ်မြန်မာဆွေရောလက်နက်ကင်တော်လန်နေကြတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းလေးခုကို Facebook လူမှုကွန်ရက်ကဖေရှားလိုက်တဲ့အကြောင်းဒီကနေ့ပဲကြေညာပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစုံဝင်းလိုင်နဲ့တူကြေညာပေးသွားမှာပါ
ကောင်းပါပါရှင်ရှခိုင်ပြည်နယ်အတွင်းပိုင်းအမ်းမြွတ်နယ်ထဲမှာလမ်းလုံးကြုံရေးယူထားတဲ့တပ်မတော်ရင်တန်းလမ်းကြောင်းကိုတင်းနှင်းလာနေညကမိုင်းခွဲတက်ကြိုက်ခံခဲ့ရတယ်ဆိုတဲ့သတင်းမှကြားပါကတော့
လမ်းလုံးကြုံလုံနေတဲ့အဖွဲ့လေးရှိတယ်လမ်းလုံးကြုံလုံတဲ့အဖွဲ့လေးကိုမိုင်းခွဲပြီးတိုက်တာရှိတယ်အေးခွဲပဲဟုတ်အဲ့ဒါကြောက်တော့ဒါကားလမ်းမှာဖြစ်တာ
တမရော်တရင်မှပြန်ကြရဲ့အဖွဲ့တွဲဖက်အတွင်းရင်မူပုံမူချုပ်ဇော်မင်းထွန်းပြောတော်တာပါပြည်စုံကတော့မကြခင်ကြမှာပါဒါအပြင် NLD ဆိုရလက်ထက်မှာဆက်သွယ်ရေးဥပဒေကိုပြင်ဆင်လိုက်ပေမဲ့လို့အခုချိန်ဒီအဲ့ဒီဥပဒေနဲ့တရားစွဲဆိုခံရတဲ့အရေးအတွက်အဆမတန်များလာနေတဲ့အတွက်ပုံမှ66ကကြီကိုလုံးဝဖျက်သိမ်းပေးဖို့တောင်းဆိုမှုတွေထွက်ပေါ်လာတဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီကနေ့ညပြောမယ့်နိုင်ငံတော်အခြေပြမိန့်ခွန်းမှာဘာတွေပြောဖို့ရှိသလဲဆိုတာကိုကြားမှာပါခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လင်းဦးနဲ့ကိုစောဝင်းလိုင်းတို့ကပြောပြပေးပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒုတိယအကြိမ်နိုင်ငံတော်ခြေပြမင်ကွန်းဒီကနေ့ပြောကြားမှာဖြစ်ပါတယ်မင်ကွန်းပြောမယ့်လွှတ်တော်အသင်းမှာတော့လူနည်းစုတွေနဲ့အမျိုးသမီးတွေစာရင်းချိုးလောက်အောင်ရှင်းနေပါတယ်သမ္မတရဲ့နောက်ကျောမှာတော့ဒုသမ္မတမိုက်ပင်းစ်နဲ့အတူအတိုက်ခံဒီမိုကရက်ပါတီအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရှင်းနေမှာပါအောက်လွှတ်တော်ဥက္ကဋ္ဌကတော့အမေရိကန်သမိုင်းမှာအကြမ်းဆုံးအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာခဲ့ရတဲ့အထိခြေတင်ဖြစ်စရာတွေကြုံခဲ့ရတဲ့နေဆက်မှာတတိုင်းကာယံရေးသမ္မတရဲ့စီစဉ်ကိုကန့်ကွက်ခဲ့ကြတဲ့အောက်လွှတ်တော်ဒီမိုကရက်90တွေကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်နိုင်ငံတော်ခြေပြမင်းကွန်းကိုဇန်နဝါရီလ29ရက်နေ့ကပြောကြားဖို့စီစဉ်ထားပေမဲ့အစိုးရလုံခြုံရေးပြန်လည်လက်ပတ်နိုင်မယ့်အချိန်ထိစံငန်ထားဖို့အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုခဲ့တာပါဒီနေ့နိုင်ငံတော်ခြေပြမင်းကွန်းမှာတော့ကြီးကျယ်ခမ်းနားမှုကိုရွေးချယ်ရတဲ့အကြောင်းအဓိကပြောဆိုသွားမှာဖြစ်တယ်လို့လည်းအင်ဗျူရောအကြီးအကဲရရှိသူကပြောဆိုထားပါတယ်မင်းကွန်းထဲမှာတော့လူမှုကြီးကျယ်ရေးနေဆက်လုံခြုံရေးတရုတ်နိုင်ငံနဲ့ကုန်သွယ်ရေးနဲ့မြောက်အတ္တလန္တိတ်ကုန်သွယ်ရေးစာချုပ် NAFTA ကိုအစားထိုးလိုက်တဲ့အစီအစဉ်တွေနဲ့အမေရိကန်အလုပ်သမားတွေကိုအကွာအကွယ်ပေးရေးကိစ္စတွေကိုပြောဆိုမှာဖြစ်တယ်လို့လည်းဆိုပါတယ်။ကျမကြီးဆရှာမှုနဲ့စီဝါစီတတရေးကမ္ဘာတဝန်းကအဆုံးမသတ်နိုင်တဲ့ပြပစစ်ပွဲတွေကိုအဆုံးသတ်ရေးစီရေးတတ်တမရေးကျွမ်းမှုတွေကိုလည်းထက်သွင်းပြောကြားမှာဖြစ်တယ်လို့လည်းအင်ဂျီရိုတာဝန်ရှိသူကပြောဆိုထားတာပါ။မင်းကွန်းကတော့ညင်ညူရေးနဲ့အကောင်းမြင်သဘောထားတွေနဲ့ပြောကြားသွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ဒါမှမဟုတ်အကဲခတ်တွေကတော့သမ္မတမင်းကွန်းနဲ့မှသူ့ကိုထောက်ခံသူတွေရဲ့အားပေးမှုတွေပုံမခိုင်မာလာအောင်ကြိုးစားလိမ့်မယ်လို့လည်းခံမှန်းထားတာဖြစ်ပါတယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတကျန်းသက်စာချိန်ဆိုပွဲကော်မတီအနေနဲ့အလူရှင်တွေဆင်းရဲတဲ့အသုံးစရိတ်တွေကိုတင်သွင်းဖို့ပြည်ထောင်စုအစိုးရရှိနေတွေကတောင်းဆိုလိုက်ပါတယ်။တောင်းဆိုထားတဲ့စာဒါမှမဟုတ်ဆွေးနွေးမှုတွေရှိခဲ့တဲ့ဆိုတဲ့သူတွေနဲ့နှိစက်တဲ့သူတွေကိုကိုကပြီးအမေရိကန်သတင်းမီဒီယာမှာတနင်္လာနေ့ကအဲ့လိုဖော်ပြနေကြတာပါ။2018ခုနှစ်ကသမ္မတထရမ့်ကျန်းသက်စာချိန်ဆိုပွဲနဲ့ဆက်နွယ်နေတဲ့အခမ်းအနားတွေအတွက်လက်ခံရရှိခဲ့တဲ့ဒေါ်လာ108တန်းကိုကော်မတီအနေနဲ့အလွဲသုံးစားလုပ်ခဲ့သလားဆိုတာနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရရှိနေတွေကစုံစမ်းစစ်ဆေးနေကြတာပါ။ကျန်းသက်စာချိန်ဆိုပွဲအခမ်းအနားအတွက်ဝင်ငွေတွေလူတန်းခဲ့ကြတာကြောင့်အပြန်အလှန်သဘောနဲ့အကျိုးခံစား권ပေးခဲ့သလားဆိုတာအပြင်လူတန်းခဲ့ကြသူတွေထဲမှာနိုင်ငံခြားကသူတွေပါမပါဆိုတာကိုပါစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။တမရကျန်းသက်စာချိန်ဆိုပွဲအခမ်းအနားတွေအတွက်နိုင်ငံခြားသားတွေလူတန်း권ကိုအမေရိကန်ဥပဒေကတားမြစ်ထားတာပါ။အစိုးရရှိနေတွေကဆင့်ခေါ်တောင်းဆိုထားတဲ့စာကိုသူတို့အနေနဲ့လက်ခံရရှိကြောင်းဒီကိစ္စအတွက်အစိုးရရှိနေတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ပြန်လည်တုံ့တက်မှုတွေပြုလုပ်နေကြောင်းကျန်းသက်စာချိန်ဆိုရေးကော်မတီပြောခွင့်ရပြောတာကိုကိုကပြီးသတင်းနေမှာဖော်ပြကြပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမဲ့အစီအစဉ်တွေအပြီးသက်ရေးဆွဲရေးမြောက်ကိုရီးယားဆိုင်ရာအမေရိကန်ထုတ်ကိုယ်ဆိုင်ဒီသတင်းပတ်တဲ့ပြောင်းရွှေ့မှုတွေကိုတွားရောက်ဖို့ရှိပါတယ်။ပြည်ရဲ့နှင့်ဇွန်လတဲ့စင်ကူနိုင်ငံကပထမဆုံးအကြိမ်သမိုင်းဝင်ထိပ်သီးတွေ့ဆုံမှုတွင်ခေါင်းဆောင်နှစ်ယောက်ဂရီးပြုထားတဲ့ကိစ္စတွေတိုးတက်မှုရနိုင်ရေးအမေရိကန်ထူးကိုယ်စားစတီဖင်ဘေဂန်ဟာမြောက်ကိုရီးယားကိုယ်စားကင်ဟုတ်ချုံနဲ့ဒီနေ့ဆွေးနွေးမှာဖြစ်တဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားတာပါအမေရိကန်ထူးကိုယ်စားဟာပြောင်းရွှေ့မှုတော်ကိုမတွားခင်တနင်္လာနေ့နေ့ကလေးကရောက်နေခဲ့တဲ့တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာတော့တောင်ကိုရီးယားဆိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားဒုတိယအကြိမ်ထိပ်သီးတွေ့ဆုံပွဲအတွက်ရက်တိကျမတက်မတ်ရသေးပေမဲ့ဗီယက်နမ်နိုင်ငံမှာဒီလနောက်ပိုင်းတွေ့ဆုံပြစ်မယ်လို့လည်းမျှော်လင့်ရပါတယ်။ပထမဆုံးအကြိမ်စင်ကူမှာတွေ့ဆုံရမှာတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကြိုးပမ်းမှုမြောက်ကိုရီးယားခေါင်းဆောင်ကဂရုပြုထားတဲ့ဒ ြည်ကြမဟုတ်တဲ့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးထားတာပါမြောက်ကိုရီးယားဘက်ကတော့အမေရိကန်ကပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားပေးဖို့လိုလားနေပေမဲ့တစ်ဖက်သက်နျူကလ িয়ার လက်နက်ဖြတ်သိမ်းဖို့တောင်းဆိုချက်ကိုတော့ပယ်ချထားပါတယ်အချိန်နဲ့မှာပဲအမေရိကန်ဘက်ကလည်းမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေမစွန့်လွတ်မချင်းအရေးယူတန်ခတ်မှုတွေကိုဖယ်ရှားပေးမှာမဟုတ်တဲ့အကြောင်းပြောဆိုထားတာပါမြောက်ကိုရီးယားကတော့1953ခုနှစ်ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တဲ့စစ်ပြင်းရေးဆက်ချက်ဥစားအပြစ်ဒဏ်ငြိမ်းချမ်းရေးနဲ့တရားဝင်စစ်ပွဲအဆုံးသတ်ရေးကြေညာဖို့အတွက်လည်းအမေရိကန်နဲ့တောင်ကိုရီးယားတို့ကိုတောင်းဆိုထားပါတယ်
ဗင်နီဇွဲလားနိုင်ငံပြည်ပခါကိုတိုက်အင်အားသုံးဖြည့်ရှင်းမှာမဟုတ်ကြောင်းကနေဒါနဲ့လီမာလက်တင်အမေရိကန်နိုင်ငံများအဖွဲ့တို့ကပြောကြားလိုက်ပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအပေါ်ဖိအားပေးနိုင်ရေးအတွက်တခြားနိုင်ငံတွေကိုရှာဖွေနေကြောင်းအဖွဲ့ဝင်73နိုင်ငံပါတဲ့အဲ့ဒီလီမာလက်တင်နိုင်ငံများအဖွဲ့ကနိုင်ငံရေးဝန်ကြီးတွေကပြောပါတယ်သူတို့အဖွဲ့အနေနဲ့တိုက်အင်အားကိုအသုံးပြုခြင်းမဟုတ်ဘဲနိုင်ငံရေးတန်တမာရေးနိလန်းတို့နဲ့ငြိမ်းချမ်းတဲ့အသွင်ကူးပြောင်းရေးကိုလွတ်လာတဲ့ဆိုတာသူတို့အနေနဲ့ထားလောင်းပြောကြလို့ကြောင်းပြောကြပါတယ်။လီမာနိုင်ငံများအဖွဲ့ရဲ့ကြီးညာချက်ထွက်မလာခင်ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်း Venezuela ပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်ဒေါ်လာတန်း40ကူညီမယ်အကြောင်းကြေညာခဲ့ပြီးသမ္မတမာဒူရိုအစိုးရဟာအကြောက်တရားတွေဝင်လာအောင်တိုက်အင်အားကိုအသုံးပြုလိုတဲ့အာဏာရှင်အစိုးရဖြစ်ကြောင်းပြောပါတယ်။ဗြိတိန်ပြင်သစ်ဂျာမနီနဲ့စပိန်အပါအဝင်ဥရောပတိုက်16နိုင်ငံတို့ကလည်းအတိုက်ခံကောင်းဆောင်ဟွမ်ဂွေဒိုကိုဗင်နီဇွဲလားနိုင်ငံကောင်းဆောင်အဖြစ်အသိအမှတ်ပြုတဲ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုထောက်ခံကြောင်းပြောကြပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာဆွေရဟိုလက်နက်ကင်တော်လန်နေကြတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းလေးခုကို Facebook လူမှုကွန်ရက်ကဖယ်ရှားလိုက်တဲ့အကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်။အေရခိုင်တပ်ဖွဲ့ MNDA ကုကန်တပ်ဖွဲ့ KIA ကချင်လက်နက်ကင်အဖွဲ့နဲ့ TNLA တောင်ပလောင်ဖွဲ့တွေဟာအနေနဲ့ရှိတဲ့ဖွဲ့စည်းတွေဖြစ် Facebook စာမျက်နှာကဖယ်ရှားလိုက်တဲ့အကြောင်းဒီနေ့ပဲကုမ္ပဏီကကြေညာချက်ထုတ်ပြန်လိုက်တာပါ။လက်နက်ကင်အဖွဲ့၄ဖွဲ့ကိုအားပေးထောက်ခံသူတွေကိုစားပြုသူတွေကိုနောက်ထပ်တွေ့ရှိတဲ့အခါ Facebook စာမျက်နှာကဖယ်ရှားသွားမှာဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ချမ်ပတ်ဝါရီလှူရှာမှုစနေကြအမုံပွားအောင်ကျူပန်းမှုလူများပြားကိုတပ်ဖြတ်မှုလူမောင်ခုံမှုနဲ့တခြားရာဇဝမှုမြောက်တဲ့လူရက်တွေပါဝင်ပရစ်ကတ်ဖြစ်စေတဲ့လူရက်တွေကို Facebook စာမျက်နှာပေါ်မှာလက်ခံမှာမဟုတ်တဲ့အကြောင်းလည်းပြောဆိုထားတာပါမြန်မာနိုင်ငံကလူမျိုးရေးပရစ်ကတ်တွေရဲ့အကြောင်းရင်းခံတွေဟာနှစ်ရှမ်းကြောင်းအထိမတ်ပြုလက်ခံထားလို့လူမှုကွန်ရက်ကော်မတီတစ်ခုအနေနဲ့ပြဿနာတွေကိုထိန်းချုပ်နိုင်ဖို့အတက်နိုင်ဆုံးကျူပန်းတဲ့အနေနဲ့အခုလိုဖယ်ရှားတာတွေလုပ်ခဲ့တာဖြစ်ကြောင်းလည်း Facebook ရဲ့ကြေညာချက်ကဖော်ပြပါတယ်မြန်မာနိုင်ငံရဲ့ Facebook စာမျက်နှာတွေပေါ်မှာအမုန်းစကားတွေနဲ့လူနည်းစုတွေပေါ်လူခွေရေးချိုးဖောက်မှုတွေကိုအားပေးရရောက်တဲ့လူရည်တွေပြန့်နှံ့နေတာတွေကိုထိန်းချုပ်ဖို့ပြက်ကွက်ခဲ့တဲ့အကြောင်းကုလသမဂ္ဂရာရှိရဲ့ပါဝင်ဝေဖန်မှုတွေထွက်ပေါ်လာခဲ့ပြီးနောက်မှာပဲအရေးယူမှုတွေလည်းထွက်ပေါ်လာခဲ့တာပါပြီးခဲ့တဲ့နှစ်ထဲမှာပဲတမရကဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်မြန်မာစစ်တပ်တာဝန်ရှိသူတွေနဲ့တခြားဆက်နေတဲ့စာမျက်နှာတွေအကောင့်တွေကိုလည်း Facebook ကပိတ်ခဲ့ပူပါတယ်
မြန်မာနိုင်ငံရှမ်းပြည်နယ်ကိုတရားမဝင်ဝင်ရောက်လာသူထိုင်းနိုင်ငံသား80ကိုမြန်မာအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်။အဲဒီထဲမှာမူရစီဝန်နဲ့ပတ်သက်တဲ့ထိုင်းကအလို့ရှိနေသူတွေပါဝင်မယ်ဆိုရင်ထိုင်းနိုင်ငံကိုပြန်လွှဲပေးဖို့ထိုင်းဘက်ကတောင်းဆိုထားတယ်လို့ဆိုပါတယ်။သူတို့ကိုထိုင်းမြန်မာနယ်စပ်ချင်းရိုင်နဲ့အနီးဆက်ဆုံးမြန်မာနိုင်ငံဘက်ကမိုင်းဆက်မြို့နယ်အတွင်းကဝလာဟုတိုင်းရင်းသားတွေအများစုနေထိုင်တဲ့ရက်ွက်တွေတဲခုကန်ကာရာအိုကေစတဲ့နေရာတွေမှာမြန်မာဘက်ကမူရင်းနဲ့မှုကင်းထိန်းချုပ်ရေးအဖွဲ့တွေကပိုက်ဆိုင်တဲ့ရှာဖွေစစ်ဆေးပြီးထိုင်းနိုင်ငံသား80တဲ့မင်းတွေကိုဖမ်းဆီးခဲ့တာဖြစ်ကြောင်းချင်းရိုက်ခိုင်လူမှုကြီးကြပ်ရေးအရာရှိချုပ်ရဲမှုကဖေဖော်ဝါရီလ4ရက်နေ့မှာအတည်ပြုပြောဆိုခဲ့ပါတယ်ထိုင်းနိုင်ငံသားတွေကိုဖမ်းဆီးခဲ့တာမှန်ကန်ကြောင်းမြန်မာအာဏာပိုင်တွေဘက်ကလည်းအတည်ပြုပြောဆိုထားပါတယ်အဲ့ဒီလိုတရားမဝင်ဝင်ရောက်လာနေထိုင်တဲ့ထိုင်းနိုင်ငံသားတွေကိုမိုင်းတွန်ရဲစခန်းမှာအမွေဖွင့်အရေးယူထားတယ်လို့လဲဆိုပါတယ်အခုလိုထိုင်းနိုင်ငံသားတွေတရားမဝင်နေထိုင်မှုနဲ့အစုလိုက်အပြုံလိုက်ရှမ်းပြည်နယ်အတွင်းမှာဖမ်းဆီးခံရတာဟာအခုဒီချိန်ဟာပထမဆုံးအကျဉ်းဖြစ်တယ်လို့လဲထိုင်းအာဏာပိုင်တွေကပြောပါတယ်ဖမ်းမိထားတဲ့ထိုင်းနိုင်ငံသားတွေကိုမိုင်းဆက်မြို့နယ်ယုံဟောခန်းဆောင်မှာထိန်းသိမ်းထားပြီးတဦးချင်းစီရဲ့ကိုယ်ရေးရာဇဝင်အသေးစိတ်တွေကိုစစ်ဆေးနေပြီးသူတို့ဟာထိုင်းနိုင်ငံဘက်ကအလို့ရှိနေတဲ့သူတွေဟုတ်မဟုတ်ဆိုတာကိုလဲစစ်ဆေးနေတယ်လို့ဆိုပါတယ်
မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကဒီမိုကရေစီလွတ်လပ်ခွင့်တွေဆက်လက်ကျဆင်းနေစေဖြစ်တဲ့အကြောင်းဝါရှင်တန်ခြေစိုက် Freedom House ရဲ့အစိုးရခန်းစားအထက်ကဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုစစ်ဆေးလေ့လာထားတဲ့အစိုးရခန်းစားထဲမှာ တစ်စိတ်တစ်ပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်သတ်မှတ်ခံထားရတဲ့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်က32မှတ်ရထားရကနေဒီနှစ်မှာတမတ်ရော့ပြီးအမှတ်30ရရှိခဲ့တဲ့အကြောင်းလည်းဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံမှာရိုက်တာသတင်းတောင်တစ်ဦးကိုဖမ်းဆီးပြီးထောင်နဲ့အပြစ်ပေးခဲ့တာပါဝင်သတင်းမီဒီယာလွတ်လပ်ခွင့်ပေါ်ဖိနှိပ်မှုတွေကြေကြေပြင်းပြင်းရှိနေစေဖြစ်တဲ့အကြောင်းလည်းဖော်ပြထားတာပါသက်ခံရနေရဆုံးခွာကြရတဲ့အရသားတွေနဲ့လူနည်းစုတွေထောင်ချီရှိခဲ့ကြောင်းနဲ့တိုင်းနယ်ချီရဲ့ရဝင်းကြတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အထိစစ်တပ်ကလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာတွေကိုလည်းအစိုးရခန်းစာကကိုးကားဖော်ပြထားပါတယ်မြန်မာစစ်ရကတော့ရဝင်းကြဆိုတဲ့အသုံးအနှုန်းကိုတော့တရားဝင်အသိအမှတ်ပြုလက်ခံထားတာမရှိပါဘူး Freedom House အစိုးရခန်းစာထဲမှာပဲအမေရိကန်မှာဒီမိုကရေစီလွတ်လပ်ခွင့်တွေတည်တည်တာကြာဆင်းလာနေတာကိုလည်းဖော်ပြခဲ့တာပါတရားဥပဒေစိုးမိုးရေးချဲ့လက်တွေပေါ်အခြေခံဖော်ပြလေးရှိကြတဲ့သတင်းမီဒီယာတွေနဲ့တခြားဒီမိုကရေစီအခြေခံမှုတွေပေါ်တက်ခတ်ခံရတာတွေအတွက်လည်းသမ္မတဒေါ်နယ်ထရမ့်မှာတာဝန်ရှိတယ်လို့အစိုးရကစားထဲမှာဝေဖန်ထားပါတယ်ဒီမိုကရေစီတိုင်းပြည်တွေကိုအာဏာရှင်တွေကနောက်ဆုံးမှာအာဏာကိုချုပ်ကန်ခဲ့ကြတဲ့ပုံစံမျိုးနဲ့တူနေတယ်ဆိုပြီးတော့လည်းသတိပေးထားတာပါစင်ကစားထဲမှာလေးလာဆန်းစစ်ထားတဲ့နိုင်ငံပေါင်း195နိုင်ငံနဲ့44ရာခိုင်နှုန်းရှိတဲ့နိုင်ငံပေါင်း86နိုင်ငံကိုတော့လွတ်လပ်ခွင့်ရှိတဲ့နိုင်ငံတွေဖြစ်နေသတ်မှတ်ထားပြီး30ရာခိုင်နှုန်းရှိတဲ့59နိုင်ငံကတော့ဒီစိတ်ပိုင်းလွတ်လပ်တဲ့နိုင်ငံတွေဖြစ်သတ်မှတ်ထားသလို26ရာခိုင်နှုန်းရှိတဲ့နိုင်ငံပေါင်း50ကိုတော့လွတ်လပ်မှုမရှိတဲ့နိုင်ငံတွေဖြစ်နေလေအစင်ကစားထဲမှာသတ်မှတ်ပြဋ္ဌာန်းထားပါတယ
်အာရေဗျာကျွန်းဆွယ်ကိုပိုယဟမင်းကြီးတပါအနေနဲ့ပထမဆုံးခေတ်စဉ်အဖြစ်အရဇောဘွားမြားပြည်တော်စုရေးအီးမှရောက်နေတဲ့ပိုယဟမင်းကြီးဖရန်စစ်စာဒီကနေ့အင်္ဂါနေ့မှာရောမမြို့ကိုပြန်လည်ထွက်ခွာသွားပါပြီ။ပိုယဟမင်းကြီးပြန်လည်မထွက်ခွာခင်ဒီကနေ့မှာပဲအဘူဒါဘီမြို့တော်ဇာယက်အာကစားယုံပါဝတ်ပြုဆုတောင်းပွဲကိုပိုယဟမင်းကြီးကဥဆောင်ပြီးကျင်းပခဲ့ပါတယ်။ဒီဆုတောင်းပွဲကိုလူပေါင်း3,000+ကျော်တက်ရောက်ခဲ့ကြတာပါ။ဒါဟာအရေဗျကျွန်းဆွယ်တလောခရီးယံဘာသာဝင်တွေကိုးကွယ်သူတွေအများဆုံးတက်ရောက်ခဲ့တဲ့စုဝေးပွဲတစ်ခုလည်းဖြစ်ပါတယ်။
ငါနဲ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရှိခိုင်ပြင်းတဲ့အတွင်းပိုင်းအမ်းမြွနယ်ထဲမှာလမ်းလုံကြုံရဲယူထားတဲ့တပ်မတော်ရင်တန်းလမ်းကြောင်းကိုတနင်္လာနေ့ညကမိုင်းခွဲတက်ခတ်ခံခဲ့ရပါတယ်။အဲ့ဒီဖြစ်စဉ်မှာထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ဘူးလို့တပ်မတော်ဖက်ကရောဒေသခံတာဝန်ရှိသူတွေကပြောပါတယ်။စီရီပတိပခတင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာအခုလိုမျိုးတိုက်ပွဲဖြစ်တဲ့နေရာတွေပိုးပြီးတော့ကျေလာတာကြောင့်ဒေသခံတွေပိုးပြီးတော့အခက်ကြုံလာနိုင်တယ်ဆိုတဲ့ဆိုရင်မူလီမျိုးလည်းရှိပါတယ်။ဒီအကြောင်း VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်လယ်ပိုင်းအမ်းမြွနယ်တွင်အနှစ်ကျောက်သောကာလမှာလမ်းလုံချိုရေးယူထားတဲ့တပ်မတော်ရင်နှန်းကိုကြည်ရွယ်ပြီးတနင်္လာနေ့ကမိုင်းခွဲတိုက်ခတ်ခဲ့တဲ့ဆိုတာတပ်မတော်သတင်းမှန်ပြန်ကြားရေးဘက်တွဲဘက်တွင်မှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုအခုလိုအတည်ပြုပြောဆိုပါတယ်
ဒီပိုင်းလာ၄ရက်နေလုံးကညာပိုင်းမှာအဲ့မှာကျွန်တော်လမ်းလုံကြုံကြီးလုံနေရရှိရဲအာလမ်းလုံကြုံကြီးလုံနေတဲ့အဖွဲလေးရှိရဲလမ်းလုံကြုံလုံတဲ့အဖွဲလေးကိုမိုင်းခွက်ပြီးတိုက်တာရှိတယ်ဒီခွက်ပဲဒီခွက်ပဲဟုတ်အဲ့နဲ့ကျောက်တော်ဇာကာလမ်းမှာဖြစ်တာတိုင်ရရမှုတော့ဘာညာမရှိပါဘူးဖိခိုက်ကြဆုံးမှုနှစ်ဖက်တော့မရှိဘူးလို့သိရတယ်
အမ်းမြွနယ်နောက်ဘက်မန္တလေးဆွဲကွာမှာဖြစ်ခဲ့တဲ့အခုဖြစ်ရတဲ့ပတ်သက်ပြီးအဲ့ဒီနေရာနဲ့တိတ်မဝေးတဲ့ကစူကန်ကြေးရွာအုပ်ချုပ်ရေးမှူးဦးခင်တန်းကခုလိုပြောပါတယ
်။မနေ့က7နာရီခွဲလောက်ပေါ့။ပေါ့ပောက်ကွဲတန်းကြားတယ်ပေါ့ပြစ်ခတ်တန်းလေးတွေကြားနေကြတယ်ပေါ့ဒီရွာမှာ20ဝန်းကျင်လောက်ပါပဲ။ဒီနန်းကိုတိုက်ခိုက်ကြနေတူတယ်။တိုက်ခိုက်ကြဆိုတော့လည်းလူပုံစံတိုက်ခိုက်ကြဆိုတော့မသိဘူးလေနားမလည်ဘူး။ပထမဆုံးပါဖိခိုက်မှုပါညာတော့ဘာမှမရှိဘူးဗျ။
အမ်းမြွနယ်အုပ်ချုပ်ရေးမှူးဦးကုတ်ကူမြတ်ကတော့မိုင်းခွဲတိုက်ခိုက်တဲ့နေရာကိုမိုင်းတန်အမှတ်နဲ့တကွအတိအကျဆင်းပြတယ်လို့အခင်းဖြစ်ပွားပြီးနောက်ပိုင်းဒီကနေ့အချိန်နေတည်ငြိမ်နေတယ်လို့ပြောပါတယ
်ဖြစ်တဲ့နေရာကတော့ကျွန်တော်တို့ရာဇဝင်စစ်တွေလက်ဒီဘုံနဲ့အန်ကြမလမောင်းကြီးရောကစီဝတ်ကြီးရောရှောက်ချုံကြီးရောနီးမိုင်းနဲ့ဆက်ပြေးပြေးဆောင်လေးလာဖြစ်တာပါဖြစ်တဲ့အချိန်တွေကတော့အန်းနေစစ်ပြေ၅ခုဖြတ်သွားတယ်ဘုံကွဲတဲ့နေရာကနေတော့ဖြတ်သွားပြီး15မိနစ်ကျတော့ဘုံတလုံးကွဲတယ်ဖြတ်ပြီးတော့ဘုံတလုံးကွဲတယ်ဒီလူကြီးရဲ့တရားရှိမှုလောကမရှိပါဘူးဘုန်းတော်ကြားတဲ့အခါမှာပြက်လုံရွေးတက်ကနေပြီးတော့အဲ့ဒီနေရာကိုတက်ရှင်းနေတာပါအခုမနေ့ကစပြီးတော့ဖြီးတဲ့တက်ကားတို့ရေကြီးရေလက်အကုန်လုံးပုံမှန်တဲ့တော်လာလေးရှိပါတယ်ဗျ
ဒီခိုင်းပြည်နယ်လယ်ပိုင်းကအမ်းမြွနယ်ဟာအနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့မြို့ဖြစ်ပြီးအခုလိုတိုက်ခိုက်မှုဖြစ်စေမျိုးပထမဆုံးချိန်ဖြစ်တာလို့ဒေသခံတွေကပြောပါတယ်ဒီလိုမိုင်းခွဲတိုက်ခိုက်တဲ့ဖြစ်ရတဲ့ပတ်သက်ပြီးရခိုင်တပ်မတော် AA ဘက်ကဆက်တွယ်မေးမြန်းရမှာပြန်ကြားရေးတာဝန်ခံခိုင်တုကကသူမသိသေးဘူးလို့ပြောပါတယ်AA နဲ့တပ်မတော်တို့ကြောင့်ဘူရီတောင်ရတိတ်တောင်မောင်သောကြောက်တော်နဲ့ဘုံလူကျွေးမြို့နယ်တွေမှာတိုက်တွေ့တိုက်ပွဲတွေဖြစ်နေရကအခုလိုပြည်နယ်တွင်းပိုင်းအမ်းမြို့နယ်ထိရောက်လာတဲ့အပေါ်မှာရခိုင်ပြည်နယ်အရသာပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးဖွဲ့ဝင်ကုစော်ဝင်းကအခုလိုသုံးသပ်ပါတယ်
အဲ့ညနေကတော့အလေးဆန္ဒရှိပိုးညာနေပေါ့ရခိုင်ကြီးကအလေးပါနေလေကျွေးရဲ့အချိန်ကတော့ဒီညနာကြီးအများကြီးကြေလာမယ်ဒီကပို့ပြီးတော့ကြေလာအောင်မယ်ဆိုရဲမဖက်အချိန်ရဲ့အဲ့လိုဒီညနာတွေကြီးပြင်းလာပြီဆိုရင်ပြည်သူတွေခက်ခဲဖြစ်မယ်ပြည်သူတွေခက်ရောက်မယ်ရှားဝတ်နေအညာရဲ့ကျင်းလာရေးကလေးတွေဟိုတက်ချီတွေကအစားအကက်တွေအများကြီးကျင်းလာမယ်
တီတော်သွင်းမှာပဲအေးအေးပါဝင်မြန်မာမျိုးရသူမူကရတဲ့မဟာမိတ်တမတော် MNDAA ကချင်လွတ်လပ်ရေးတမတော် KNY နဲ့တန်မျိုးရလွတ်မြောက်ရေးတမတော် TNL စတဲ့လက်နက်ကင်ဖွဲ့၄ဖွဲ့ရဲ့ Facebook ဆွေးနွေးပွဲကိုပိတ်လိုက်တယ်လို့ Facebook ကုမ္ပဏီကဖေဖော်ဝါရီလ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ AA ရဲ့သဘောထားကိုပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်။
Facebook ကဟိုပိတ်လိုက်တဲ့ကိစ္စလားလာလာလို့ရှိတယ်ကြည့်ကျွန်တော်ရဲ့အဲဒါမှပိုက်ကျွန်တော်မြင်လာတော့ Facebook ရောမူဝါဒလိုပြောမှတဲ့မြန်မာအစိုးရကနေပြီးတော့ဒါဖိအားပေးပြီးတော့ဟိုလိုက်တဲ့သဘောမျိုးလို့ကျွန်တော်တို့မြင်တယ်ကျွန်တော်တို့ရဲ့ဒီဆက်ကြမှုအတွင်းတွေကတော့ဒီလူတို့မှန်မှန်ကန်ကန်ပြီးဖို့အတွက်ဒီကနေ့နေပြီးတော့လောက်ထားတဲ့ဥစ္စာတွေ Facebook ကနေပြီးတော့ဒါအစိုးရတွေရဲ့ဖိစားခံတက်တယ်လားနော်ဒီအစိုးရခံဒီမျိုးတွေဆက်က Facebook ကဘယ်ရောက်ပြီးပြီလားဆိုတဲ့ဥစ္စာကတော့ဒါမေးခွန်းထုတ်ပြန်တော့ဖြစ်တာပေါ့ကွာ
လက်ရှိမှာမြန်မာတပ်မတော်ဘက်ကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်းမှာစစ်အင်အားတွေပုံပြီးချထားနေတာကြောင့်တိုက်ပွဲတွေဆက်ပြီးပြင်းထန်လာမဲ့အခြေအနေရှိတယ်လို့အယသပြစ်ခတ်တိုက်ခတ်မှုစောင့်ကြည့်ရေးအဖွဲ့ကနေသုံးသပ်ထားပါတယ်ခင်ဗျာ
သရရှိမြန်ခင်ဗျာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဒီအမျိုးသားရင်ကြားစေရေးတိုင်းသားတွေနဲ့ချစ်တီစည်းလုံးမှုနဲ့အတူပြည်ရင်းညဉ့်ဉာဏ်ရေးကိုဦးစားပေးဆောင်ရွက်နေတယ်လို့ပြောထားပါတယ်။ဒါပေမဲ့လို့တိုင်းသားဒေသတွေမှာအာဏာရ NLD ပါတီနဲ့ဒေသခံတိုင်းသားပါတီတွေအစုအဖွဲ့တွေကြားမှာအပြိုင်မှုတွေကြီးနေတာတွေ့ရပါတယ်။ဘာများမှားယွင်းနေပါသလဲ NLD ပါတီရဲ့တိုင်းသားရေးရမူဝါဒနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့သူရဲ့ direction အနေနဲ့ကိုယ့်ရဲ့ telephone number တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမေးခွန်းတွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-8-2-5-5-5လေးဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိများကြမယ် direction တွေကိုကြိုဆိုပါရခင်ဗျာ
ဒီကနေ့ည9:00တိုင်းလေးလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ပုံမှန်66ကကြီးဖြတ်သိမ်းပြီးတောင်းဆိုတဲ့သတင်းဖက်ဆက်ရအောင်ပါ။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဆက်သွယ်ရေးဥပဒေကိုပြင်ဆင်လိုက်ပေမဲ့အခုအချိန်ထိအဲ့ဒီဥပဒေနဲ့တရားစွဲဆိုခံရတဲ့အရေးအတွက်အဆမတန်များလာနေတာကြောင့်ပုံမှန်66ကကြီးကိုလုံးဝဖြတ်သိမ်းပေးဖို့လိုအပ်ကြောင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့ကတောင်းဆိုလိုက်ပါတယ်။အရင်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကဆက်သွယ်ရေးဥပဒေနဲ့တရားစွဲခံရသူ၁၂ဦးရှိခဲ့ရကဥပဒေကိုပြင်ဆင်လိုက်တဲ့2019ခုနှစ်ဩဂုတ်လကစပြီးတော့89မှုအထိရှိလာနေတာကြောင့်တက်ကြွလှုပ်ရှားသူတွေကအခုလိုတောင်းဆိုတာပါအပြည့်အစုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်အဖွဲ့ကကောက်ယူခဲ့တဲ့စစ်တမ်းတွေအရမနေ့ဖေဖော်ဝါရီလ၄ရက်နေ့အထိဆက်သွယ်ရေးဥပဒေနဲ့ယုံတင်တရားစွဲဆိုမှု189မှုရှိခဲ့တယ်လို့ဖော်ပြထားပါတယ်ဒီမိုကရေစီအစိုးရလို့ကြွေးကြော်ထားတဲ့လက်ရှိ energy အစိုးရလက်ထက်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးဆွဲပြီးတဲ့နောက်ပိုင်းမှာတရားစွဲဆိုခံရသူ89ဦးရှိလာတာကြောင့်သူတို့အနေနဲ့ဒီကိစ္စကိုထောက်ပြပြောဆိုနေရခြင်းဖြစ်ကြောင်းအတန်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကပြောပါတယ
်။အစိုးရကဘယ်လောက်ပဲအမှုနည်းတယ်ဆိုပြီးများတယ်ပဲဒီဘက်လက်ရှိအစိုးရလက်ထက်မှာဒီမိုကရေစီကိုတောင်းမယ်လို့ကိုကဟိုတခါတည်းဆုံးဖြတ်ချပြီးသားဆိုရင်ဒီအစိုးရပုံမှာပဲဖြစ်ဖြစ်ဒီနိုင်ငံတော်အကြီးအကဲတွေပဲဖြစ်ဖြစ်ဒီလိုပုံမှာဝေဖန်ပြောဆိုမှုတွေကိုဒီလိုဥပဒေတွေတုံးပြီးတော့တရားစွဲရာတွေလုံးဝမရှိတင်တော့ဘူးလို့ကျွန်တော်တို့ယုံကြည်တယ်။သူတို့လည်းပဲအဲ့ဒီဟာကိုမထိန်းထားနိုင်မင်းနဲ့ယနေ့ချိန်ထိတိုင်းဒီ online ပေါ်ကနေပြီးအစိုးရကိုပြောတဲ့ဟာတွေကိုဒီလိုဥပဒေနဲ့အရေးယူတဲ့အမှုတွေအများကြီးဖြစ်တာကိုတွေ့ရတယ်ပေါ့နော
်။အနေရီအစိုးရလက်ထက်မှာဆက်သွယ်ရေးဥပဒေနဲ့ယုံတင်တရားစွဲဆိုခံရတဲ့အရေးအတွက်များလာတယ်ဆိုပေမဲ့လည်းအရင်သမရဦးသိန်းစင်အစိုးရဟာသူအစိုးရတက်တန်းကုံဆုံးကနီး2015ခုနှစ်နောက်ပိုင်းမှာမှဒီဆက်သွယ်ရေးဥပဒေကိုစတင်အသုံးပြုခဲ့တာကြောင့်သူအစိုးရလက်ထက်မှာ12ဦးကိုသာတရားစွဲဆိုခဲ့တာဖြစ်နိုင်ကြောင်းလဲမောင်ဆောင်ခါကပြောပါတယ်ဥပဒေမပင်ရသေးခင်မှာဒီဥပဒေဟာအရင်အစိုးရကရေးဆွဲခဲ့တာဖြစ်တဲ့အတွဲလို့အကြောင်းပြပြီးလက်ရှိအစိုးရမှာတာဝန်မရှိဘူးလို့ဇောရကတက်လို့ရနိုင်ပေမဲ့ဥပဒေကိုပြင်ဆင်ပြီးသွားတဲ့နောက်ပိုင်းမှာအခုလိုတရားစွဲဆိုတဲ့အရေးအတွက်များလာတာကိုကြည်ချင်းအားဖြင့်ပြင်ဆင်လိုက်တဲ့ဥပဒေဟာထိရောက်မှုရှိမရှိဆိုတာကိုသုံးသပ်လို့ရနိုင်တယ်လို့လည်းမောင်ဆောင်ခါကပြောပါတယ်ဥပဒေကိုပြင်ဆင်ပြီးသည့်အချိန်အစိုးရတာဝန်ရှိသူတွေနဲ့လွတ်တော်အမတ်တွေက ကိုကိုကိုကာကွယ်ဖို့အတွက်ဒီဥပဒေကိုအသုံးပြုနေတာတွေ့ရတယ်ဆိုတာကိုလည်းမောင်ဆောင်ခါကထောက်ပြပါတယ
်အခုဒီပင်တော့အဲ့ဒီ89မှုမှာဒီစီးပောင်24မှုဟာလွတ်တော်ကိုယ်စားလှယ်နဲ့အစိုးရဝန်ထမ်းတွေကဆွဲတယ်ဆိုတာကိုလည်းကျွန်တော်ရှာဖွေတွေ့ရှိတယ်ပေါ့အဲ့တော့ဟိုပြောချင်တာကဒီ89မှုကတာမန်မှုမဟုတ်ဘူးနိုင်ငံရေးနဲ့ဆက်နွယ်တဲ့ပြီးတော့ဒီလွတ်တော်ကိုယ်စားလှယ်တို့ဒီအစိုးရဝန်ထမ်းတွေတို့ရဲ့ဒီအဲဒီဟိုလုံကြီးကိုင်ကြီးအမှားတို့ပြင်အပြင်းပြထစားမှုတို့ဟိုစတဲ့ဖြင့်ဒီနောက်ကဘက်လိုက်တာတို့ဒါဒီပေါ်မှာအာမူတည်ပြီးတော့ဝေဖန်ပြောဆိုရတဲ့ဟာဒီပေါ်မှာအာဒီလွှတ်တော်ကိုယ်စားလှယ်ကြီးနဲ့အစိုးရဝန်ထမ်းတွေဆွဲထားတာတို့ကျွန်တော်တို့အများဆုံးတွေ့ရှိရတယ်ပေါ့အဲ့တော့ဒီအမှုဟာဒီနေ့ချိန်ထိတိုင်းပြင်ပြီးခဲ့တော့လဲပဲဒီအစိုးရနဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ဒီလူစုကိုဝေဖန်လာတဲ့ဒီနိုင်ငံရေးရဝေဖန်မှုတွေကိုဟိုဟိုပြန်ပြီးတော့ cover လုပ်ချင်လို့အဲ့ဒီဝေဖန်တဲ့သူတွေကိုဖိနှိပ်ဖို့အတွက်ဆက်လက်အသုံးပြုနေတာကိုတွေ့ရတယ်လို့ပြောလို့ရတယ်ခင်ဗျ
လက်ရှိအစိုးရကပြင်လိုက်တဲ့ဥပဒေဟာအခုချိန်ထိထိရောက်မှုမရှိဘူးဆိုတာကိုပြသနေတာကြောင့်ဒီကိစ္စကိုအသေးချာပြန်လည်သုံးသပ်ပြီးဒီဆက်သွယ်ဥပဒေကိုလုံးဝဖျက်သိမ်းဖို့သူတို့အနေနဲ့တောင်းဆိုကြောင်းမောင်ဆောင်ခါကပြောပါတယ
်အဲဒီလက်ရှိနောက်ပိုင်းပြင်ဆင်ပြီးတဲ့နောက်ပိုင်းအမှုတွေတိုးတက်လာတဲ့အပေါ်မှာဝင်ကြည့်ပြီးတော့ဒီဥပဒေကိုအမြန်ဆုံးပြန်လည်သုံးသပ်ပြီးတော့ထပ်မံပြင်ဆင်ဖို့ကျွန်တော်တို့တောင်းဆိုချင်တယ်ဆိုတော့ပြင်ဆင်တဲ့နေရာမှာလည်းအထူးသဖြင့်ဒီအတိအထက်မှုလိုကိစ္စမျိုးဟာဒီရာဇတ်ကြီးမှာပုံမှန်900ပါရှိပြီးသားဖြစ်တဲ့အတွက်တက်တက်ဒီကြား online ကဒီကြားဆွေးဆိုရဟာမျိုးမလုပ်တော့ဘဲနဲ့ဒီအတိအထက်မှုဆိုရင် online မှာပဲဖြစ်ဖြစ်ဒီအပြင်မြေပြင် offline မှာပဲဖြစ်ဖြစ်ဒီ900နဲ့ဆွေးဆိုလို့ရတာဖြစ်တဲ့အတွက်ဒီဆက်တွေဥပဒေမှာပါတဲ့ပုံမှန်60ကကြာကြီးကိုအပြီးတိုင်းပဲဖြတ်ပေးဖို့ကျွန်တော်တောင်းဆိုချင်တာဖြစ်ပါတယ်ခင်ဗျာ
အနေဒီအစိုးရက2018ခုနှစ်ဩဂုတ်လမှာဒီဆက်တွေရေးဥပဒေကိုပြင်ဆင်ရေးဆွဲလိုက်စဉ်ကဒီပုံမှန်နဲ့တရားဆွဲဆိုခံရသူတွေကိုအာမခံပေးတဲ့အခွင့်အရေးပါထည့်သွင်းဖော်ပြထားတာရှိပါတယ်အခုချိန်ထိတရားဆွဲဆိုခံထားရသူတွေထဲမှာသတင်းမီဒီယာလောကက9ဦးသာပါဝင်ပြီးကျန်တဲ့သူတွေအားလုံးကတော့တက်ကြွလှုပ်ရှားသူတွေနဲ့တာမန်အယတ်သားပြည်သူတွေဖြစ်တယ်လို့အတန်းအဖွဲ့ကကြောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားပါတယ်ဒီချိန်ထဲမှာပဲမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းဒီမိုကရေစီလွတ်လပ်ခွင့်တွေဆက်လက်ကြာဆင်းနေစေဖြစ်ကြောင်းဝါရှင်တန်အခြေစိုက် Freedom House အဖွဲ့ရဲ့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုစမ်းစစ်လေ့လာထားတဲ့အစီရင်ခံစာမှာဒီစိတ်တပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်သတ်မှတ်ထားတဲ့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်က31မှတ်ရထားရာကဒီနှစ်မှာတမတ်လျှော့ပြီးအမှတ်30ရရှိခဲ့ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံမှာ writer သတင်းတောင်နှစ်ဦးကိုဖမ်းဆီးပြီးထောင်ဒဏ်အပြစ်ပေးခဲ့တာအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့အပေါ်ဖိနှိပ်မှုတွေကြေကြေပြန့်ပြန့်ရှိနေစေဖြစ်ကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
ကိုယ်စော်ဝင်လိုက်ပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မဘက်ဆဲရအောင်ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ဒီကနေ့ဖေဖော်ဝါရီလ5ရက်အမေရိကန်စံတော်ချိန်ညပိုင်းမှာနိုင်ငံတော်အခြေပြမိန့်ခွန်းကိုအမေရိကန်ကွန်ဂရက်မှာပြောဖို့ရှိပါတယ်မိန့်ခွန်းထဲမှာအမေရိကန်စီးပွားရေးကိုအမွန်းတင်ပြောမယ်လို့ယူဆရတယ်လို့မက္ကဆီကိုနယ်စပ်မှာတတိုင်းခရေးလိုအပ်ချက်နဲ့ပတ်သက်လို့လည်းခုခံပြောဆိုမယ်လို့မျှော်လင့်ရပါတယ်နယ်စပ်တတိုင်းအသုံးစိတ်သတ်မှတ်ပေးရကြောင်းပဲ Republican သမ္မတနဲ့လွှတ်တော်ကဒီမိုကရက်တစ်ကြားအခြေအတင်ဖြစ်ပြီးတော့အစိုးရလုပ်ငန်းတွေအချိန်အတန်ကြာရပ်ဆိုင်ထားကြောင်မူလဇန်နဝါရီလ29ရက်နေ့မှာပြောဖို့စီစဉ်ထားတဲ့သမရရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုဖေဖော်ဝါရီလ5ရက်နေ့အထိရွှေ့ဆိုင်ခဲ့ရတာပါအခုဒီညပြောမယ့်မိန့်ခွန်းထဲမှာသမရဒေါ်နယ်ထရမ့်ဘာတွေအဓိကပြောဆိုသွားဖို့ရှိတယ်လဲဆိုတာ VOA သတင်းထောက်ဇလာတိစာဟုတ်ရေးသားပေးပို့ထားတဲ့သတင်းကိုကိုသားညုံပြောပြထားပါတယ
်သမရဒေါ်နယ်ထရမ့်အနေနဲ့ရွက်ကောက်ပွဲစွေးရင်းတုန်းကသူပေးထားတဲ့ဂရီကဝတ်တွေကိုသူ့အနေနဲ့အပြည့်အဝဆောင်ရွက်ပေးမယ်ဆိုတဲ့ခိုင်မာတဲ့ခေါင်းဆောင်တူဖြစ်နေသူ့ကိုယ်သူပုံဖော်ပြောဆိုမယ်လို့ယူဆပါတယ်အမေရိကန်စီးပွားရေးတိုးတက်အောင်မြင်မှုဟာအဓိကဦးစားပေးဖြစ်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောဆိုတာကြောင့်သမ္မတမိတ်ကွန်းမှလည်းဒီကိစ္စကအခေအားဖြစ်မယ်လို့ယူဆရပါတယ
် Republicans pro-growth, pro-family economic policies
of Republicans ရဲ့ဖွံ့ဖြိုးရေးနဲ့ပြည်တွင်းမိသားစုဦးစားပေးစီးပွားရေးမူဝါဒတွေဟာနိုင်ငံတွင်းစီးပွားရေးရှိန်မြင့်လာဖို့အလို့ကိုင်ဖန်တီးသူတွေစီးပွားရေးလုပ်ငန်းလေးတွေကိုထောက်ကူဖြစ်စေပါတယ်နိုင်ငံတွင်းမှာရှိတဲ့လူလက်တန်းစားမိသားစုတွေဟာဒီအကျိုးအမြတ်တွေကိုခံစားနေကြပါတယ်
သမရပြောမဲ့မိကုံးကိုတုံ့ပြန်မှုအတွက်ဒီမိုကရက်တစ်ဘက်ကလည်းပြင်ဆင်နေပါပြီ။အထက်လွှတ်တော်လူနည်းစုခေါင်းဆောင်6ရှုမာကသမရရဲ့မူဝါဒအားနည်းချက်တွေကြောင့်အမေရိကန်ပြည်သူတွေမှာထိခိုက်မှုရှိတယ်လို့ပြောနေပါတယ
်။ Tomorrow the president will say predictably
ကုလားမဲ့သမရမင်းကတိုင်းပြည်ချင်းနဲ့ဘလောက်ခိုင်မာတိုးတက်နေကြောင်းပြမယ်လို့ခမန်းရပါတယ်။တကယ်မှန်တရားကတော့သမရထရန့်လက်ထက်တိုင်းပြည်စီဝါရေးဟာအမေရိကန်လူလက်တန်းစားကိုထိခိုက်နေပါတယ်။ကျမရဲ့ဆက်ဆောင်မှုအစီအစဉ်ဆိုရင်လည်းအမေရိကန်မိသားစုတွေအတွက်အကူအညီမဖြစ်ပါဘူး။ပြောရမယ်ဆိုရင်တော့ထရန့်ဆိုးရလက်ထက်အခြေအနေဟာဝယုံသုံးကားတွေမောင်မြင်ဖြစ်မှုတွေနဲ့ပဲအချက်တဲတွေကြုံနေရတာပါ
။သမရထရန့်အနေနဲ့သူ့ရဲ့ရွက်ကောက်ပွဲဂရီကဝတ်တစ်ခုဖြစ်တဲ့နေဆက်တိုင်းဆောက်ရေးအတွက်အသုံးစရိတ်ကိုဒီလွှတ်တော်ရဲ့ထောက်ခံမှုမရနိုင်ဘူးဆိုတာသူသိပါတယ်။ဒါကြောင့်လည်းပဲဒီအသုံးစရိတ်အတွက်နိုင်ငံအရေးပေါ်အခြေအနေကြီးညာကောင်းကြီးညာနိုင်တယ်လို့ပြောထားပြီးတော့ဒီကိစ္စကိုလည်းအခုနိုင်ငံတော်အခြေပြမေကွန်းထဲမှာထက်ပြောဝယ်ရှိပါတယ် အထက်လွှတ်တော်မှလင်စီဂရီဟမ်ကတော့သမ္မတရဲ့ဒီအစီအစဉ်ကိုထောက်ခံကြဖို့ Republican တွေကိုတိုက်တွန်းနေပါတယ
် The Democrats won't work with him
Democrat ဘက်ကလက်မခံလို့သူ့အနေနဲ့စစ်သင်္ဘောပတိကျုံဆိုတဲ့အာဏာကိုသုံးပြီးဒီတတိုင်းခက်ရေးကိစ္စလှုပ်လာရင် Republican တွေဘက်ကသူ့ကိုတားမြစ်ဟန်တာမျိုးမလုပ်သင့်ဘူးလို့ထင်ပါတယ်
အမေရိကန်နေနဲ့18နှစ်ကြောင်ပတ်သက်နေတဲ့အာဖဂန်နစ္စတန်ကိစ္စဆုံးသက်ရေးအကြောင်းပြချက်တခုအနေနဲ့အာဖဂန်မှာအမေရိကန်ရဲ့ဂျာဝင်ညှိနှိုင်းမှုတွေအောင်မြင်တယ်ဆိုတာကိုလည်းသမ္မတအနေနဲ့သူ့ရဲ့မိကုံးထဲမှာကြီးညာပြောဆိုွယ်ရှိနေပါတယ်။ကန်တကီပြည်နယ်က Republican ထက်လွှတ်တော်မှ Rand Paul ဟာဆီးရီးယားနဲ့အာဖဂန်ကနေပြီးတော့အမေရိကန်တပ်တွေရုတ်သိမ်းရေးကိုလူလလထောက်ခံသူတူဖြစ်ပါတယ
်။ By any measurement we are our victorious
ဘလို့ပဲတွက်ကြည့်ကြည့်ပါကျွန်တော်တို့အနိုင်ရပါတယ်ဘင်လာဒင်ကိုအပြည့်ရှင်းလိုက်နိုင်ပါတယ်အာဖဂန်မှာရှိတဲ့အကြမ်းဖက်စခန်းတွေကိုဖျက်ဆီးပစ်နိုင်ပါတယ်အာဖဂန်နစ္စတန်မှာအရှုပ်ရှင်းတွေအကြက်တဲတွေရှိနေတုံးလားဆိုရင်တော့တေးကြတာပေါ့ရှိနေမှာပါဒါကအမြဲရှိနေမှာပါပဲ
ဒါပေမဲ့လည်းအခုလိုမျိုးတပ်တွေရုတ်သိမ်းရေးကိစ္စလက်မခံတဲ့အထက်ဒီမိုကရက်အမတ်တွေတွေမကပဲနဲ့ရီပူဘလီကန်ဘက်ကအမတ်တချို့အောင်ရှိပါတယ်ဒီထက်မှာထက်လွတ်တော်အမတ် John Cornell လည်းပါပါတယ
် One of our colleagues the senator from Florida Senator Rubio
ကျွန်တော်ရဲ့မိစ္စတူဖြစ်တဲ့ Florida ထက်လွတ်တော်အမတ် Marco Rubio ကပြောပါတယ်အကြမ်းဖက်ဝါဒဟာကင်ဆာအကျိတ်လိုပဲတဲ့ဒါကိုဖယ်ထုတ်လို့ရနိုင်တယ်ဒါပေမဲ့အဲ့လိုဖယ်ထုတ်တာမအောင်မမြင်ဖြစ်မယ်ဒါကိုသေးသောအောင်လုပ်နိုင်ရင်တောင်မှသူကပြန်ပြီးပေါ်လာနိုင်တာပါပဲ
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆွေးနွေးပွဲကိုရီးယားကျွန်းဆွယ်နျူကလ িয়ার မဲ့ဖြစ်ရေးအတွက်မြောက်ကိုရီးယားနဲ့ဆွေးနွေးပွဲစတာတွေမှာလည်းသူ့ဆွေးအဖွဲ့အနေနဲ့ဘယ်လိုမျိုးတိုးတက်အောင်မြင်အောင်ဆောင်ရွက်ခဲ့တယ်ဆိုတာကိုလည်းသမ္မတထရန့်အနေနဲ့ဒီနိုင်ငံတော်အခြေပြမေကွန်းထဲမှာထည့်သွင်းပြောဆိုလိမ့်မယ်လို့ခန့်မှန်းရပါတယ်ခင်ဗျာ
ကိုသားညုံတင်ပြသွားတော့ပါရှင် VOA ကနေထုတ်လင်းပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုအခုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ဒါနဲ့မကတိုက်ရိုက်ထုတ်လင်းချိန်တဲ့တပြေးညီ VOA ရဲ့ internet ဆက်မနာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဒုတိယအကြိမ်နိုင်ငံတော်ခြေပြမင်ကွန်ဒီကနေ့ပြောကြားမှာဖြစ်ပါတယ်မင်ကွန်ပြောမဲ့လွှတ်တော်တည်ထဲမှာတော့လူနည်းစုတွေနဲ့အမျိုးသမီးတွေလည်းစံချိန်ချိုးလောက်ရှိနေပါတယ်သမ္မတထရန့်ရဲ့သမ္မတကျန်းသက်စာချိန်ဆိုပွဲကော်မတီအနေနဲ့လူရှင်နေစင်းတဲ့အသုံးစရိတ်ကိုတင်သွင်းဖို့ပြည်သူ့ဆိုးရွားရှင်တွေကတောင်းဆိုလိုက်ကြပါတယ်2019ခုနှစ်ကသမ္မတထရန့်ကျန်းသက်စာချိန်ဆိုပွဲနဲ့ဆက်နွယ်တဲ့အခမ်းအနားတွေအတွက်လက်ခံရရှိခဲ့တဲ့ဒေါ်လာ108သန်းကိုကော်မတီကအလွဲသုံးစားလုပ်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးပြည်သူ့ဆိုးရွားရှင်တွေကစုံစမ်းစစ်ဆေးနေတာပါမြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းဒီမိုကရေစီလွတ်လပ်ခွင့်နေဆက်လက်ကြာဆင်းနေဆဲဖြစ်တဲ့ကြောင်းဝါရှင်တန်ခြေဆိုင် Freedom House ရဲ့အစီရင်ခံစာတစ်ကဖော်ပြလိုက်ပါတယ်နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုဆက်စစ်လေ့လာထားတဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကိုတစ်စိတ်တစ်ပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်နေသတ်မှတ်ထားတာပါမြန်မာဆွေအုပ်ကိုလက်နက်ကင်တော်လှန်နေကြတဲ့တိုင်းဒေသလက်နက်ကင်ဖွဲ့စည်းလေးကို Facebook လူမှုကွန်ရက်ကဖယ်ရှားလိုက်ကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်။အေရခိုင်တပ်ဖွဲ့ MND ကိုကန်တပ်ဖွဲ့ KIA ကချင်လက်နက်ကင်ဖွဲ့နဲ့ TNL တောင်ပလဖွဲ့တွေဟာအနေနဲ့ရှိတဲ့ဖွဲ့စည်းတွေဖြစ် Facebook စာမျက်နှာကဖယ်ရှားလိုက်တဲ့အကြောင်းဒီနေ့ပဲကုမ္ပဏီကကြေညာချက်ထုတ်ပြန်လိုက်တာပါ။လက်နက်ကင်ဖွဲ့၄ဘက်ကိုအားပေးထောက်ခံသူတွေကိုစားပြုသူတွေကိုနောက်ထပ်တွေးရှိတဲ့အခါ Facebook စာမျက်နှာပေါ်ကဖယ်ရှားသွားမှဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ရာဇဝတ်မှုနဲ့မကင်းတဲ့လောက်ရတွေကိုပါဝင်ပြစ်ခတ်ဖြစ်စေတဲ့လောက်ရမျိုးတွေကို Facebook စာမျက်နှာကလက်ခံမှာမဟုတ်တဲ့အကြောင်းလည်း Facebook ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
တရင်အချင်းချက်ကိုကောင်းလင်းဦးကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးအတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ် VOA မြေကန်အတန်းညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11883ညလိုင်းဒိုမီတာ53 kHz 9335နဲ့လိုင်းလမီတာ190 kHz 15905ရုပ်ကနေတိုက်ထုတ်လင်းပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.
။